ထိုင်းနိုင်ငံမှာဒီကနေ့တင်နေနေနေဘန်ကောက်မြို့ပေါ်မှာစစ်ရုံးဆန္ဒပြသူတွေကိုထိုင်းရဲတွေကမိတပ်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားမှုတစ်နှစ်ပြည့်အထိမ်းအမှတ်နဲ့ဝန်ကြီးချုပ်ပရာယုတ်ချန်နိုချာနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူတွေကကိုဗစ် -19 ရောဂါကာကွယ်ဟန့်တားရေးလူစုလူဝေမလုံရတာမြင့်ချက်တွေကိုချိုးဖောက်ပြီးတော့ဆန္ဒပြပွဲတွေကိုကျင်းပခဲ့ပါတယ်။လောလောဆယ်ထိုင်းနိုင်ငံဟာကိုဗစ် -19 ရောဂါတကြောပြန်ကူးစက်မှုတွေကိုအဆိုးဆုံးရင်ဆိုင်နေရပါတယ်။ကူးစက်သူတွေတိုးလာတယ်လို့ဆေးရုံတွေမှာလည်းမနိုင်မနှင်းကုသပေးနေရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တနင်္ဂနွေနေ့ဘန်ကောက်မှာဆန္ဒပြသူတွေကတော့လူ9ယောက်ထဲမှာစုဝေးရဆိုတဲ့အမိန့်ကိုအာခံပြီးဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်ကြီးငါးကနေအစိုးရအိမ်တော်အထိချိတက်ခဲ့ပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်နိုချာချက်ချင်းချင်းချင်းမရှိနှုတ်ထွက်ပေးပါကိုဗစ် -19 ကာကွယ်ဆေးအသုံးစရိတ်နဲ့ထိုင်းတော်ဝင်မိသားစုတွေအတွက်အသုံးစရိတ်လျှော့ချပါကာကွယ်ဆေးထိုးအစီအစဉ်တွေလှုပ်ဆောင်ပေးပါဆိုပြီးတော့ဆန္ဒပြသူတွေကတောင်းဆိုအော်ဟစ်ခဲ့ကြပါတယ်ယောဂါကြောင့်အပြေးပြောက်များလာတဲ့အတွက်အစိုးရရဲ့ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေပြီးဝန်ကြီးချုပ်ပရယုတ်ချန်နိုချာအစိုးရအပေါ်ဗက်ပေါင်းစုံကဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ထိုင်းနိုင်ငံတဝန်လုပ်ငန်းတွေအပေါ်ကန့်တက်ပိတ်ပင်မှုတွေတိုးပြီးချမှတ်ထားတာကြောင့်လည်းထိုင်းစီးပွားရေးအထူးနားမရပါရဲ့ရှင်